ဩစတြေးလျနိုင်ငံစစ်စနစ်အခြေဆိုင်လူဦးနိုင်ငံခြားမူဝါဒရေးရာတိုက်တန်ကနောက်ဆုံးကောက်ယူခဲ့တဲ့စစ်တမ်းအရာဆိုရင်ဩစတြေးလျနိုင်ငံသားတွေဟာတရုတ်အပေါ်မှာတန်တရားတွေတိုးလာနေတယ်လို့ဩစတြေးလျနိုင်ငံရဲ့ဒီမိုကရေစီရေးရာမှာနိုင်ငံခြားကဝင်ရောက်နှောက်ယှက်နိုင်ခြင်းရှိလာမှာကိုလည်းစိုးရိမ်နေကြတယ်လို့ဆိုပါတယ်စစ်စနစ်ကဖီးလ်မာဆာရဲ့သတင်းစာကိုတော်ခင်မျိုးသက်ကပြောပြပေးပါမယ်ရှင
်လူဦးနိုင်ငံခြားမူဝါဒရေးရာတိုက်တန်ကကောက်ယူခဲ့တဲ့စစ်တမ်းအရာဆိုရင်တော့ဩစတြေးလျနိုင်ငံရဲ့စီးပွားရေးဟာတရုတ်ပေါ်မှာအလွန်ကြုံနှိမ့်ခိုးနေရတယ်လို့သူတို့နိုင်ငံတွင်းမှာလည်းတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကတိတ်ကိုများနေတယ်လို့ဩစတြေးလျနိုင်ငံသားအများပြားကယုံကြည်ကြကြောင်းပြသနေတာပါတရုတ်ပေါ်သဘောထားကလည်းလွန်ခဲ့တဲ့ဆယ့်လတာကာလအတွင်းပိုးပြီးကျန်းမာလာပုံပေါ်နေပါတယ်ဒါကလည်းတောင်ကျုပ်ပင်လယ်ပြင်တွေတရုတ်ရဲ့နေမီပန်းဆိုင်မှုဆိုင်ရာအငင်းပွားမှုတွေနဲ့အတူဩစတြေးလျဆက်သွယ်ကွန်ရက်ထဲမှာတရုတ်ရဲ့ပါဝင်ပတ်သက်မှုတွေပေါ်စိုးရိမ်မှုတွေနဲ့တရုတ်ကစိုက်ဘာတိုက်ခိုက်မှုတွေတပားသူရဲ့ပြည်တွင်းနိုင်ငံရေးမှာဝင်ပြီးတော့ဆက်ဖက်မှုတွေလုပ်နေတယ်ဆိုတော့ဆက်ဆဲမှုတွေပေါ်လာတာကြောင့်ဖြစ်ပါလေတရုတ်ကိုတာဝန်ခံတာဝန်ယူမှုရှိတဲ့ကမ္ဘာအင်အားကြီးနိုင်ငံတစ်နိုင်ငံအဖြစ်နဲ့ဩစတြေးလျနိုင်ငံသားတွေဘက်ကဘယ်လောက်ယုံကြည်မှုရှိတယ်ဆိုတာကိုသိရဖို့လွန်ခဲ့တဲ့9နှစ်ကစပြီးနှစ်ဆန်စစ်တမ်းကောက်တည်နေတာဖြစ်ပြီးဒီနှစ်မှာတော့အယုံကြည်မှုအနည်းဆုံးဖြစ်နေတယ်ဆိုတာကိုစစ်တမ်းမှာတွေ့နေရတယ်လို့လိုဝီနိုင်ငံခြားမူဝါဒရေးရာတိတ်ပံကသူပြည်တနာပညာရှင်နတ်တာရှာကဆန်ကပြောပါတယ
် Only 38% of Australians now trust China to do act responsibly in the world and that's 20 points
အခုဆိုရင်ဩစတြေးလျနိုင်ငံသားအားလုံးရဲ့38ရာခိုင်နှုန်းကပဲဒီမြောက်ကိုကမ္ဘာမှာတာဝန်တိတိနဲ့လှုပ်ဆောင်တတ်တဲ့နိုင်ငံလို့ယုံကြည်ကြတာပါဒါဟာမနှစ်2018ကနေစရင်20ရာခိုင်နှုန်းလောက်ကိုထိုးကျသွားတာကြောင့်တကယ့်ကိုသိတာနေပါတယ်။လူ ਈ တိတ်တန်ရဲ့စစ်တမ်းတွေကိုပြန်ကြည့်မယ်ဆိုရင်ဩစတြေးလျနိုင်ငံရဲ့တရုတ်နဲ့ဆက်ဆံရေးမှာစိုးရိမ်မှုတွေတိုးလာနေတာကိုပြတဲ့အချက်တွေအများကြီးရှိနေတာကိုတွေ့ရမှာပါ
။တရုတ်နဲ့ပတ်သက်ပြီးစိုးရိမ်မှုတွေတိတိကျကျတိုးလာတဲ့ပုံတွေ့နေရပြီနဲ့ဩစတြေးလျနိုင်ငံရဲ့ကာလတာရှင်ရှေးမဟာမိတ်ဖြစ်တဲ့American Federation နဲ့ပတ်သက်ပြီးထောက်ခံမှုမှာတော့ထူးထူးခြားခြားတိုးတက်လာတာမတွေ့ရပါဘူး။ American သမ္မတ Donald Trump ပေါ်မှာယုံကြည်မှုရှိတယ်လို့စစ်တမ်းကမဲပေးသူက၄ပုံ၃ပုံပဲရှိတာပါ။ Australia နိုင်ငံဟာကျယ်ဝချမ်းသာတဲ့နိုင်ငံဖြစ်ပြီးအာရှနိုင်ငံတွေအထူးသဖြင့် Japan, Singapore တို့နဲ့နီးကပ်တဲ့ဆက်ဆံရေးရှိတဲ့အလဲလက်အင်အားကြီးနိုင်ငံတစ်နိုင်ငံဖြစ်ပါတယ်။အရင်က Britain ရဲ့အုပ်ချုပ်မှုအောက်မှာနေခဲ့ရတဲ့ကိုလိုနီနိုင်ငံဖြစ်ပြီးအခုဒီလဲဘရစ်တန်နဲ့ထိုင်းမားရဲ့ဆက်ဆံရေးကရှိနေသေးပါအမေရိကန်ပြည်အောင်စုနဲ့ဆိုရင်တော့လုံခြုံရေးရာတိတ်ကိုအရေးပါတဲ့မဟာမိတ်ဖြစ်တယ်လို့တရုတ်နဲ့ဆိုရင်တော့ဩစတြေးလျနိုင်ငံရဲ့လက်ရှိကျွေးဝါမှုကိုပေးတဲ့အကြီးဆုံးကုန်သွယ်ချက်ဖြစ်နေအားထားနေရတာဖြစ်ပါတယ်ဒီလိုတန်တမာဆက်သွယ်ပုံစံအမျိုးမျိုးနဲ့ကွဲပြားမှုတွေကြားမှာရှုပ်ထွေးတဲ့ညှိနှိုင်းမှုတွေနဲ့စီစဉ်ဆောင်ရွက်နေရတာတွေဟာဩစတြေးလျအစိုးရအတွက်မယိုးနိုင်တဲ့စိန်ခေါ်မှုတစ်ခုဖြစ်နေတာပါလူဝင်နိုင်ငံခြားမူဝါဒရေးရာတိုက်ပွဲအတွက်လူမှုသူတေသနအဖွဲ့ကြီးတစ်ခုကမတ်လ၄ရက်နေ့မတ်လ၉ရက်အတွင်းဩစတြေးလျနိုင်ငံသား2000ကျော်ကိုစစ်ဆေးမှုများပြီးစစ်တမ်းကောက်ယူပေးကြတာဖြစ်ပါတယ်